ဆရာနာသိမ့်မှုကိုစန့်ကျင်တဲ့သူတွေနောက်တက်ကြွလှုပ်ရှားသူတွေနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ပတ်သက်တဲ့သူတွေရဲ့ပိုင်ဆိုင်မှုတွေကိုစစ်ကောင်စီကချိတ်ပိတ်ပြီးတော့သိမ်းဆည်းမှုတွေလုပ်နေပါတယ်။အထူးသဖြင့်အကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေပုံမှန်တတ်ခံထားရတဲ့သူတွေရဲ့နေထိုင်နေတဲ့အိမ်တွေကိုလိုက်ပြီးတော့သိမ်းဆည်းနေတာပါ။နောက်ပြီးတော့အိမ်ငှားနေတဲ့သူတွေကြောင့်လည်းအိမ်တွေတိုက်ခန်းတွေဆုံးရှုံးနေသူတွေရှိနေပါတယ်။ရန်ကုန်ကလာတဲ့တဲ့ရင်နန်းလောင်ပြပြပေးပါရှင်။
စစ်အာဏာသိမ်းမှုဆန့်ကျင်သူတွေကိုစစ်ကောင်စီကဆက်လက်နှိမ်နင်းနေတာမှာအထူးဥပဒေနဲ့တရားစွဲခံရသူတွေနေထိုင်တဲ့နေအိမ်တွေသူတို့ရဲ့ပိုင်ဆိုင်မှုတွေကိုချိတ်ပိတ်သိမ်းဆည်းနေပါတယ်။အကြမ်းဖက်မှုတပ်ဖြတ်ရေးဥပဒေတွေနိုင်ငံတော်ပုံကမ်းမှုဥပဒေစတဲ့အထူးဥပဒေနဲ့ပုံမှန်တက်တရားစွဲခံရသူတို့ရဲ့နေအိမ်တွေချိတ်ပိတ်ခံခဲ့ရတာမှာခေတ္တမီဒီယာကိုတူထောင်ခဲ့သူတို့ဖြစ်တဲ့ကိုတာလွန်ဆောင်ထက်ရဲ့ရန်ကုန်မြို့ကနေအိမ်လဲသိမ်းဆည်းချိတ်ပိတ်ခံခဲ့ရပါတယ်။
ကျွန်တော်တို့မထိခိုက်ထိခိုက်အောင်သူတို့လုပ်တာပေါ့နော်။အိမ်ချိတ်ပိတ်ခံရလို့ဘယ်လိုပြောရမလဲဆိုရင်တော့ကိုချွေးလဲစားလေဆိုတော့နှံ့ပြောတာပေါ့နော်ဒါပေမဲ့လည်းတကယ်တမ်းအသက်ဆုံးသွားတဲ့လူငယ်တွေပေါ့နော်တော်လန်ကြီးနဲ့ပတ်သက်တဲ့သူငယ်ကောင်းတွေနဲ့ရှင်လို့ရှင်ဒီကျွန်တော်တို့ချိတ်ပိတ်ခံရတယ်ဆိုတာဘာမှပြောစရာမရှိဘူးပြောပါလောက်နှိုင်းရှင်စရာလည်းမရှိဘူးနော်
NLD အစိုးရလက်ထက်ကတရားဝင်သတင်းမီဒီယာတခုအနေနဲ့မှတ်ပုံတင်လှုပ်ကြိုင်နေတဲ့ခေတ်သစ်မီဒီယာကိုစစ်အာဏာသိမ်းပြီးနောက်ပိုင်းမှာစစ်ကောင်စီကလုပ်ငန်းလှုပ်ခွင့်လိုင်စင်ပယ်ဖျက်ခဲ့ပါတယ်။ခေတ်သစ်သတင်းမီဒီယာရဲ့သတင်းတင်ပြမှုဟာစူပူအောင်ကြွစီအောင်လှုံ့ဆော်ရဲဆိုတဲ့ဆွဆွဲချက်နဲ့ပိတ်သိမ်းခံရတာဖြစ်ပြီးမီဒီယာတိုက်ကိုဝင်ရောက်ရှာဖွေခဲ့တဲ့အပြင်အက်ဒီတာထိပ်ပိုင်ကောင်းဆောင်တွေကိုလည်းတက်မတော်ပြုတ်ကွဲအောင်လှုံ့ဆော်မှုလှုံ့ဆော်မှုပုံမှန်905ကကြီနဲ့ကနဦးတရားစွဲခဲ့ပါတယ်။နောက်ပိုင်းမှာတော့အကြမ်းဖက်မှုတပ်ဖြတ်ရေးဥပဒေတွေနိုင်ငံတော်ပုံကမ်းမှုဥပဒေတွေနဲ့ထပ်ပြီးတော့တရားစွဲဆိုပြီးပိုင်ဆိုင်မှုတွေကိုသိမ်းယူခဲ့တာဖြစ်ပါတယ်။အထူးဥပဒေလို့ခေါ်တဲ့အကြမ်းဖက်မှုတပ်ဖြတ်ရေးဥပဒေတွေနိုင်ငံတော်ပုံကမ်းမှုဥပဒေတွေနဲ့ပုံမှန်တက်ခံရသူတွေအပြင်တီလူတွေနေထိုင်နေတဲ့နေအိမ်စီးတဲ့ကားစရတွေကိုငားယူသုံးဆွဲခွင့်ပြုထားသူတွေကိုပါဥပဒေနဲ့အညီအရေးယူနိုင်တယ်လို့သူတို့ကငားရတဲ့ပစ္စည်းတွေကိုလည်းပြည်သူပိုင်အဖြစ်သိမ်းမှာဖြစ်တယ်လို့ထုတ်ပြန်ထားပါတယ်။အဲ့ဒီဥပဒေကြောင့်တင်ငန်းကျုံမြို့နယ်မှာအိမ်ငှားတွေတင်ထားတဲ့အိမ်တလုံးတင်းစီခံရတဲ့အိမ်ရှင်တယောက်ကသူတို့သမီးသားစုလုံးထွက်ပြေးနေရတယ်လို့ VOA ကိုပြောပါတယ်။အငိမ့်ကြဝန်ထမ်းတူဖြစ်တဲ့အဲ့ဒီအိမ်ရှင်ဟာစစ်အာဏာမသိမ်းခင်နှစ်နှစ်ခရဲကအိမ်ယုံငှားရမ်းထားတာလို့ပြောပါတယ်။အဲ့ဒီအိမ်မှာငှားနေကြတဲ့လူငယ်သုံးဦးကိုစစ်ကောင်စီက905ကကြီနဲ့ပုံမှန်တက်တရားဆွဲခဲ့ပြီးတဲ့နောက်နှစ်ဦးကိုအိမ်မှာဖမ်းမိခဲ့ပါတယ်။သူတို့ကိုဖမ်းဆီးခဲ့ပြီးတဲ့နောက်အကြမ်းဖက်မှုဥပဒေပုံမှန်တွေထပ်မံတက်တရားဆွဲဆိုခဲ့တဲ့အချိန်မှာသူငားနေတဲ့နေအိမ်ကိုတိမ်စီချိတ်ပိတ်ခဲ့တာပါ။အိမ်ပိုင်ရှင်ကတက်ဆိုင်ရာရဲစခန်းကိုတွားရောက်ဖြည့်ရှင်းဖို့ကြိုးစားခဲ့ပေမဲ့မအောင်မြင်ခဲ့ပဲသူ့ကိုပါဖမ်းဆီးနိုင်တယ်ဆိုတာကြောင့်အခုလိုမိသားစုလိုက်ဘေးလို့ရမှာခုချိန်ထိပုန်းရှောင်နေကြတာပါ။နေမျိုးတစ်ခုမှလည်းစစ်သက်ကိုလက်နက်ကင်တက်ခိုင်းနေတဲ့ PDF အဖွဲ့ရဲ့အဝတ်အစားဒစိမ့်တွေကိုလက်ခံရိုက်နှိပ်ပေးခဲ့တဲ့ဒစိမ့်ရိုက်လုပ်ငန်းတစ်ခုကိုချိတ်ပိတ်ခဲ့တဲ့အပြင်အဲ့ဒီလိုလှုပ်ပေးတဲ့အတွက်ဆိုပြီးအကြမ်းဖက်မှုတပ်ဖြတ်ရေးဥပဒေတက်ပြီးတော့အမျိုးသမီးတွေအပါအဝင်ကျန်းတဲ့မိသားစုဝင်တူလဲဖမ်းဝရမ်းထုတ်ခံရတာကြောင့်ရှောင်ပြေးနေရကြောင်း VOA ကိုပြောပါတယ်။အခုလိုအကြမ်းဖက်မှုဥပဒေတက်ပြီးတော့ပိုင်ဆိုင်မှုတွေတင်ဆင်နေတဲ့အပေါ်ပြန်လဲသုံးသပ်ဖို့ဥပဒေပညာရှင်တယောက်ကအခုလိုပြောပါတယ
်။ဥလုံမှုတစ်ခုအတည်းအမျိုးနိုင်ငံဥပဒေတုံးလေးခုရှိနေတယ်ဟုဆိုရင်သူကအနည်းဆုံးကြည့်ရင်ခြောက်နိုင်တဲ့ဥပဒေနဲ့တရားစွဲရမယ်ဆိုဥပဒေမျိုးရှိတယ်ဆရာပါတော့ငါတက်ကမင်းဆွေးနိုင်တဲ့ဒီလိုမျိုးဆိုရင်ကျန်းပက်တဲ့ဥတွေနဲ့ဟိုမဆွေးနိုင်တော့ဘူးပေါ့နော်အခုကတော့ဘယ်လိုဖြစ်တော့ဆိုဟိုအမှုကငါကမင်းဆွေးနိုင်နေကြပါသေးတယ်ဒါတွေကိုချစ်တဲ့ချင်းချင်းလို့ဆိုတဲ့ဒီရဲ့ကျနဲ့အင်းကြီးတွေနဲ့ဆွေးရတဲ့ကြတော့တာကန်ချင်းတွေမှာမြင်လာတာပေါ့
စစ်ကောင်စီကချိတ်ပိတ်တင်းစီခံခဲ့ရတဲ့နေအိမ်တွေထဲမှာ NUG ရဲ့ Federal ပြည်ထောင်စုရဲ့ဝန်ကြီးတဦးဖြစ်တဲ့ဒေါက်တာစလိုင်းလျံမုံစာခေါင်88မျိုးဆက်ကျောင်းသားကောင်းဆောင်ကိုမင်းကိုနိုင် NLD အစိုးရလက်ထက်ကလွှတ်တော်ကိုယ်စားလှယ်ဒေါက်တာမေဝင်းမြင့် HIV AIDS ဝေဒနာရှင်တွေအတွက်ပရာဟိတာလုပ်ငန်းတွေလုပ်ကင်ပေးနေတဲ့မဖြစ်ဖြစ်သိရဲ့မိခင်နဲ့အိမ်စာရီလည်းပါဝင်ပါတယ်